ရတရားနိုင်ငံကိုနိုင်ငံကတပ်ဖွဲ့တွေလွတ်ဖို့ကိစ္စနဲ့လက်နက်မရောင်းဖို့ပိတ်ပင်တားမြစ်ထားတာကိုရုပ်သိမ်းရေးကိစ္စကိုတိတိနိုင်ငံကစာသားပရိနေမှာကန့်ကွက်လိုက်ပါတယ်။လက်ပြားမှာအကြမ်းဖက်မှုတွေတိုးဖြစ်လာနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးကျင်းပအပြီးနောက်ပြန်ကြမှာပဲအခုလိုကန့်ကွက်တာပါ။လက်ပြားနိုင်ငံမှာနိုင်ငံရေးရအဖြစ်တစ်ခုရှာဖို့အယ်ဂျီးရီးယားနိုင်ငံစီတရားဝင်သွားရောက်တဲ့ကြီးစဉ်တစ်ခုအတွင်းတိတိနိုင်ငံသားရေးဝန်ကြီးဖိလစ်ဟမ်မွန်ကတောင်းဆိုပါတယ်။ IS စစ်သွေးကြောအဖွဲ့ကိုတစ္ဆာခံတယ်လို့ဆိုတဲ့လက်ပြားစစ်သွေးကြောတွေဟာဤကျနိုင်ငံသား21ဦးကိုဒီသတင်းပတ်အစောပိုင်းမှာပဲခေါင်းဖြတ်တက်လိုက်တဲ့အကြောင်းကြေညာထားတာပါ။လေပြားကစစ်သွေးကြောပြတ်မှတ်တွေကိုတနင်္လာနေ့မှာလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်နိုင်ငံတကာကနေစီးရေးအရဝင်ဆွတ်ဖက်ဖို့ဤကျနိုင်ငံကပန်ကြားထားပါတယ်။လေပြားအစိုးရကိုလက်နက်ခဲယံမပေးဖို့ပိတ်ပင်ကန့်သတ်ထားတာကိုယူသိမ့်ပြီးစစ်သွေးကြောတွေစီလက်နက်တွေမရောနိုင်အောင်တားဆီးဖို့နိုင်ငံတကာကအတိမတ်ပြုထားတဲ့လေပြားအစိုးရထရီပိုလီမြို့တော်စီတန်သွားနိုင်ရေးတွန်းအားပေးဖို့အချက်တွေပါဝင်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုဂျော်ဒန်နိုင်ငံကဗိုလ်တူးနေမှာဖြန့်ဝေထားပါတယ်။လေပြားနိုင်ငံကစစ်သွေးကြော်တွေနဲ့ဆင်တိုင်ဆွေးရောင်းတစ်ခုအကြားကုလသမဂ္ဂကကြားဝင်ပြီးတော့ငြိမ်းချမ်းရေးဆက်ဆက်ဆွေးနွေးပြီးတာမအောင်မမြင်ဖြစ်ခဲ့ပါတယ်။